ရခိုင်ပြည်နယ်မြောက်ပိုင်းကနေရရင်းကိုဒုက္ခသည်တွေပြန်နိုင်ရေးနှီးလန်းကသာရိုဟင်ဂျာဒုက္ခသည်အကြက်တဲကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆက်ရှမာဆွာရက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကိုတိတ်နှက်ချီရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စက်တင်ဘာလကလေးကလူသားချင်းစာနာမှုအကူအညီတွေကိုအရေးပေါ်အစီအစဉ်တစ်ခုအနေနဲ့အိန္ဒိယအစိုးရကထောက်ပံ့ပေးနေတယ်လို့လည်းတနင်္ဂနွေနေ့မှာပြောသွားတာပါအပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးဆုရှမာဆွာရက်ဟာတနင်္ဂနွေနေ့ကပြုလုပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအေအက်မိုဟာမက်အာလီနဲ့နှစ်နိုင်ငံရေးရာဆွေးနွေးပွဲအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့အိန္ဒိယအစိုးရရဲ့သဘောထားကိုသူမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ
် India is deeply concerned at this situation in Rakhine state of Myanmar. We have urged that the situation be handled with restraint.
မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအိန္ဒိယအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။အခြေအနေကိုထိမ့်သိမ့်သိမ့်သိမ့်နဲ့ကင်တွယ်ဖြေရှင်းဖို့နဲ့ဒေသခံတွေရဲ့လူမှုဘဝဖူလုံရေးကိုထည့်စဉ်းစားဖို့အိန္ဒိယအစိုးရကတိုက်တွန်းထားပြီးပါပြီ
။ဒါ့အပြင်ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးနီးလန်းကသာဘင်္ဂလားဒေ့ရှ်မှာဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်အကြက်အတဲကြီးကိုဖြေရှင်းနိုင်မှာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကအခုလိုပြောပါတယ
် Friends it is clear that normalcy will only be restored with the return of the displaced persons to their homes.
ဒုက္ခသည်တွေပြန်နိုင်မှသာအခြေအနေတွေဟာငိုပုံမှန်အတိုင်းပြန်ရောက်ရှိမှာဖြစ်ပါတယ်။ကျမတို့အမြင်မှာလဲရခိုင်ပြည်နယ်ကအခြေအနေကိုရေရှည်ဖြည့်ရှင်းတဲ့နေရာမှာလူမှုစီးပွားရေးနဲ့အခြေခံအဆောက်အုံအလင်းအမြန်တိုးတက်မှုကသာအဲ့ဒီမှာနေထိုင်ကြတဲ့လူမှုအတိုင်းအဝိုင်းအားလုံးအပေါ်မှာအပြုသဘောဆောင်တဲ့အကျိုးသက်ရောက်မှုတွေရှိစေမှာဖြစ်ပါတယ်
။အိန္ဒိယအစိုးရအနေနဲ့လဲရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်နည်းပညာနဲ့ငွေကြေးအကူအညီတွေပံ့ပိုးပေးနေတယ်လို့သူကပြောပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပဋိပက္ခဖြည့်ရှင်ဖို့ကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအကောင့်ထဲဖော်မှုကိုလည်းအိန္ဒိယအစိုးရကထောက်ခံအားပေးကြောင်းဆုရှမာဆွာရက်ကပြောဆိုခဲ့တဲ့အပြင်ဩဂုတ်လ25ရက်နေ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အထူးစီစဉ်ချမှတ်ပြီးပံ့ပိုးပေးခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
် More recent times we had launched Operation Insaniyat in September
ရခိုင်ပြည်နယ်ကထွက်ပြေးလာတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေအတွက် Cox Bazar မှာခိုးလုံဖို့အမိုးအကာတွေတိစောက်ပေးရေးဘင်္ဂလားဒေ့ရှ်အစိုးရရဲ့ကြိုးပမ်းအားထုတ်မှုကိုထောက်ပံ့နိုင်ဖို့ September လမှာအိန္ဒိယအစိုးရအနေနဲ့လူသားချင်းစာနာမှုအကူအညီပေးရေးအထူးအစီအစဉ်ချမှတ်ပြီးအကောင့်ထဲပေါ်ဆောင်ရွက်ခဲ့ပါတယ်ဒီအစီအစဉ်ကနေရိုဟင်ဂျာဒုက္ခသည်သုံးသိန်းအတွက်လိုအပ်တဲ့ဆန်စီစာတကြားလဖေးတို့နို့မှုစက်ပြာနဲ့ချက်နှောင်တွေကိုဒေသဆိုင်ရာဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကတဆင့်လှူဒန်းခဲ့ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးအေအက်မိုဟာမက်အာလီကလည်းသူတို့အပေါ်ဝင်တော့ဝင်ဖို့အဖြစ်ကြားရောက်လာတဲ့ရိုဟင်ဂျာအကြက်အတဲနဲ့ပတ်သက်လို့မြန်မာအစိုးရကိုအိန္ဒိယအနေနဲ့ဝိုင်းဝန်းဖိအားပေးဖို့နှစ်နိုင်ငံရေးဆွေးနွေးပွဲမှာအခုလိုတိုက်တွန်းခဲ့ပါတယ်
We were happy to be reassured that India would continue to support the humanitarian cause.
Bangladesh မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဆက်လက်ပံ့ပိုးပေးသွားမယ်အကြောင်းအိန္ဒိယနိုင်ငံဘက်ကထားလောင်းပြောဆိုမှုအတွက်ကျွန်တော်တို့ဝမ်းသာမိပါတယ်။ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတာကိုလည်း Bangladesh ကကျေးဇူးတင်ပါတယ်။နောက်ထပ်ကျွန်တော်တို့အိန္ဒိယအစိုးရကိုတိုက်တွန်းချင်တာကရိုဟင်ဂျာဒုက္ခသည်အားလုံးသူတို့နေရာရင်းကိုလုံလုံခြုံခြုံပြန်နိုင်ရေးအပါအဝင်ရိုဟင်ဂျာအရေးကိုငြိမ်းချမ်းတဲ့နိလနဲ့အဖြေရှာဖို့မြန်မာအစိုးရကိုဖိအားပေးဖို့ဖြစ်ပါတယ်
။သူရဲ့ခီးစဉ်အတွင်းအိန္ဒိယနိုင်ငံသားဝန်ကြီးဆုရှမာဆွာရက်ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်မနစ်ကသွားရောက်ခဲ့တဲ့အိန္ဒိယချစ်ကြည်ရေးခီးစဉ်ရလဒ်ကိုအကောင့်ထည့်ဖော်ဖို့လည်းဆွေးနွေးခဲ့ပါတယ်ရှင်။